ဒရှင်များမင်္ဂလာပါဒီတစ်ပတ်မှာတော့စဘာတင်းတရားကိုအခြေခံစီ15သိန်းတက်မှတ်တာကဆန်စဘာကဏ္ဍကိုဘလောက်အတိုင်းအတာအထိအကျိုးရှိစေနိုင်မလဲဆိုတဲ့အကြောင်းကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်အခုပြီးခဲ့တဲ့အပတ်မက်လ6ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဆန်စဘာအသင်းရဲ့ဆန်စဘာကဏ္ဍဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲမှာအမထစဘာတင်းတရားကိုအခြေခံစီအနည်းဆုံး15သိန်းအဖြစ်တက်မှတ်ခဲ့ပါတယ်ဆိုတော့ကဒီလိုတက်မှတ်လိုက်တဲ့အတွက်ဆန်စဘာကဏ္ဍမှာဘလို့အကျိုးကျေးဇူးမျိုးတွေရရှိလာနိုင်တယ်လဲဆိုတာကိုဆွေးနွေးကြရအောင်ပါအခြေခံစည်းတက်မှတ်တာရဲ့အကျိုးဆက်အနေနဲ့ပတ်သက်ရင်နံပါတ်၁ဆန်စဘာကဏ္ဍကိုဘလို့အကျိုးရှိစေနိုင်တယ်လဲဆိုတာရဲ့နံပါတ်၂ဈေးကွက်စီးပွားရေးသဘောတရားအရဒီလိုအခြေခံစည်းတက်မှတ်တာကလက်တွေ့မှာဖြစ်နိုင်ခြေရှိရလားဆိုတာရဲ့စသဖြင့်ရှုထောင့်နှမျိုးကနေချင်းကပ်မှပြည့်စုံမဲ့အနေအထားပါဒါပေမဲ့ဒီဆောင်းပါးမှာတော့နံပါတ်၁ဆန်စဘာကဏ္ဍကိုဘလို့အကျိုးရှိစေနိုင်တယ်လဲဆိုတဲ့ရှုထောင့်ကနေဆွေးနွေးတင်ပြပါမယ်လက်ရှိကာလမှာလက်တအေကမှာစဘာစိုက်ပျိုးစရိတ်ကမိုးစဘာဆိုရင်အနည်းဆုံး2သိန်းခွဲလောက်ကနေ3သိန်းကြားလောက်ကုန်ပါတယ်။နှွေစဘာဆိုရင်အနည်းဆုံး2သိန်း9000 2သိန်း8000လောက်ကနေ3သိန်းခွဲလောက်အထိကုန်ပါတယ်။မြန်မာနိုင်ငံမှာမိုးစဘာဆိုရင်တအေကကိုပြန်မြစဘာ65တင်းနှွေစဘာဆိုရင်ပြန်မြစဘာတင်း80လောက်ထွက်ပါတယ်။ဒါကိုတင်းတရာအခြေခံစင်း၅သိန်းနဲ့တွက်ရင်လက်တအေကကိုမိုးစဘာဆိုရင်၈တောင်းကျပ်ဝန်းကျင်နှွေစဘာဆိုရင်၁သိန်း၂တောင်းကျပ်ဝန်းကျင်လောက်အမြတ်ကျန်နိုင်ပါတယ်ဒါကအများဆုံးဖြစ်နိုင်တဲ့နှုန်းထားပါစဘာပေါ်တဲ့ရာသီတောင်သူတွေလက်ထက်စဘာရှိတဲ့အချိန်မှာလက်ရှိတက်မှတ်လိုက်တဲ့တင်းတရာအခြေခံစင်း၅သိန်းတက်ပို့ပြီးဈေးကွက်ပေါက်ဈေးကမြင့်နေဖို့ဆိုတာကလည်းဖြစ်နိုင်ခြင်းနည်းလွန်ပါတယ်ဒါကြောင့်အခုတွက်ပြခဲ့တဲ့ကိန်းကနန်းတွေအရဆိုရင်လေဆေဧကရှိတဲ့တောင်သူတဦးဟာမိုးစဘာကောနှွေစဘာကောနှမျိုးစလုံးကိုဧကအပြည့်စိုက်ပါမှဝင်ငွေကတစ်နှစ်ကိုအများဆုံးသိန်း20လောက်ပဲရနိုင်တာပါတောတာရှင်တွေကိုပုံမရှင်းလင်းအောင်ပြောပြရရင်လေဆေဧကပိုင်တဲ့တောင်သူတဦးကမိုးစဘာကောနှွေစဘာကောနှစ်ခုစလုံးကိုအပြည့်အဝစိုက်ရာသီဥတုအန္တရာယ်ပိုးမွှားအန္တရာယ်တဘာဝဘေးအန္တရာယ်စတဲ့အဖြစ်အစည်းတွေကိုလည်းလုံးဝမကြုံတဲ့အနေအထားမျိုးတွေနဲ့ပြည့်စုံမှအဲ့ဒီလေသမားရဲ့တလဝင်ငွေကကျပ်3600တသိန်း9000လောက်ပဲရနိုင်မှာပါအခုကေကာလမှာလူ3-4ဦးလောက်ရှိတဲ့မိသားစုတစုအတွက်တလဝင်ငွေ3300ဆိုတာကမငတ်ယုံအနေထားဆိုတာတော်တရှင်တွေအားလုံးအသိပါပဲဒါကြောင့်မို့လို့အမထစဘာတင်းတရားကိုတတ်မှတ်တဲ့အရေးအသွေးဖြစ်ရင်အခြေခံစေးကျပ်5သိန်းဆိုပြီးတတ်မှတ်လိုက်တာကလည်းလယ်သမားတွေရဲ့ဘဝကိုငွေကြေးအကျိုးအမြတ်အရလက်ရှိထက်အရန်ကြီးအကျိုးထူးလာမယ်လို့တော့ပြောဖို့ခက်ပါလိမ့်မယ်ဒါပေမဲ့အခုလိုပြောတာကအခြေခံစဘာစေးကျပ်5သိန်းတတ်မှတ်တာကိုမကောင်းဘူးလို့ဆိုလိုတာမဟုတ်သလိုအခြေခံစေးကိုကျပ်5သိန်းထက်တိုးမြင့်တတ်မှတ်တဲ့နဲ့ဆိုပြီးလဲပြောနေတာမဟုတ်ပါဘူးလေသမားတွေအတွက်အခြေခံစဘာစင်းတင်းတရာ5သိန်းဆိုတာကငွေကြေးအကျိုးမြတ်အရန်ကြီးပိုလာမဲ့အနေထားမရှိဘူးလို့တွက်ချက်သုံးသက်ပြခြင်းပဲဖြစ်ပါတယ်လူမှုကွန်ရက်တွေပေါ်မှာထောက်ခံရေးသားနေကြတယ်လို့မျိုးတမိုင်းဝင်အောင်ပွဲကြီးဆိုတဲ့ကြီးကျယ်ခမ်းနားမှုမျိုးနဲ့မြေပြင်အခြေအနေကအလန်းကွာနေသေးကြောင်းတွက်ချက်တင်ပြခြင်းပဲဖြစ်ပါတယ်ဒါပေမဲ့လို့အခုလိုမျိုးအမတ်တစဘာတင်းတရာအခြေခံစေးကျပ်5သိန်းလို့တက်မှတ်လိုက်တာကလယ်သမားတွေကိုစိတ်တက်ပိုင်းအရယုံကြည်မှုပိုင်းအရတော့အလွန်အလွန်အကျိုးရှိစေပါတယ်လယ်သမားတွေအဖို့ရာသီဥတုဘေးသဘာဝဘေးတာမကြုံဘူးဆိုရင်သူတို့လုပ်ငန်းအတွက်အရှုံးပေါ်မှာကိုစိုးရိမ်စရာမလိုတဲ့အနေအထားတစ်ခုကိုရောက်သွားပါတယ်ဒါဟာသူတို့လုပ်ငန်းအတွက်ခိုင်မာတဲ့အာမခံချက်ဖြစ်ပါတယ်ဒါကြောင့်မို့လို့အကျိုးဆက်အနေနဲ့တောင်သူတွေကသဘာစိုက်ပျိုးထုတ်လုပ်မှုကိုလက်ရှိတဲ့ပုံမတိုးချဲ့ဖို့ကြိုးပမ်းလာနိုင်ကြပါတယ်မရှုံးနိုင်တဲ့ကျင်းသေးတဲ့အတွက်ဝင်ငွေနည်းနည်းပဲပိုရပိုရပိုင်ဆိုင်သမျှလေအေကအပြည့်စိုက်ပြိုးလာကြမယ်အထွက်နှုံးပိုကောင်းအောင်ကြိုးပမ်းလာကြပါလိမ့်မယ်ဒါပေမဲ့လို့ဒီနေရာမှာအလေးနဲ့ထောက်ပြလိုတာတစ်ခုကစဘာအထွက်နှုံးတွေတိုးလာအောင်လုပ်ဖို့စိုက်အေကတွေတိုးချဲ့ဖို့အတွက်တောင်သူတွေမှာငွေအရင်းအနှီးလိုအပ်ပါတယ်စိတ်တက်တစ်ခုတည်းနဲ့တော့မရပါဘူးဒါကြောင့်ညီကောင်းကြောင့်နေနဲ့ပြောလိုတာကတော့အခြေခံစဘာစေးကိုတင်းတရာ15သိန်းဆိုပြီးတတ်မှတ်လိုက်တဲ့အတွက်လေသမားတွေအနေနဲ့လုပ်ငန်းအပေါ်ယုံကြည်ချက်တိုးလာကြစူးစမ်းခြင်းစိတ်တွေလည်းပေါ်လာနိုင်ကြပါတယ်။ဒါပေမဲ့လို့ငွေအရင်းနှီးလိုအပ်မှုကွက်လက်ကိုမဖြည့်ဆည်းနိုင်သေးရတော့ဆန်စဘာစိုက်ပျိုးထုတ်လုပ်ရေးကဏ္ဍတိုးတက်ရေးဆိုတာရွှေပြည်တော်မျှော်တိုင်းဝေးအဆင့်ထက်ပေါ်လာဖို့ခက်ခဲပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။